Welcome to the Voice of America in Burmese.
Mingla washe. VOA American Tanya 2016 ခုနှစ်ဒီဇင်ဘာလ29ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုမအီတန့်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။ရုရှားရဲ့ Cyber တိုက်ခိုက်မှုကိုတုံ့ပြန်ရေးယူဖို့သမ္မတဥပမာအစိုးရကပြင်ဆင်နေပါတယ်။ပြတ်ကျသွားတဲ့ရုရှားလေယာဉ်ပေါ်မှာပေါက်ကွဲမှုတစ်စုံတရာမဖြစ်ခဲ့ဘူးလို့ရုရှားစစ်ဘက်ထိတ်တန့်ရာရှိကြည့်သူကပြောလိုက်ပါတယ်။တရုတ်နိုင်ငံရှင်ကျန်းပြည်နယ်ကကွန်မြူနတီပါတီရုံးမှာတိုက်ခိုက်ခံရတာကြောင့်လူ၄ယောက်သေဆုံးသွားပါတယ်။ဒီသတင်းတွေနဲ့တူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေပိုင်းစတင်မဲ့နိုင်ငံကသတင်းစာမားတွေထဲမှာတော့အမေရိကန်ရဲ့ရွေးကောက်ခံသမ္မတကသူ့အစိုးရဖွဲ့စည်းမှုကိုလွှတ်တော်နဲ့လွှတ်တော်ပြင်ပကသတိကြီးကြီးထားပြီးတော့စောင့်ကြည့်နေပါတယ်။ဘာကြောင့်မလဲ။
My relationship with Vladimir Putin, which dates back almost 15 years now, he understands
နိုင်ငံသားရေးဝန်ကြီးဖြစ်လာနိုင်ခြေရှိတဲ့စီးပွားရေးလုပ်ငန်းရှင် Rex Tillerson ကသူနဲ့ရုရှားသမ္မတတို့ရဲ့ဆက်ဆံရေးအကြောင်းပြောသွားတာနဲ့တူနားဆင်ရမှာပါ2019ခုနှစ်ဆုံးဖြတ်ချက်တစ်ခုအနေနဲ့စားတောက်ပုံအလေးထားတွေဘယ်လိုပြောင်းလဲနိုင်မလဲဆိုတာကိုလည်းသိကြရမယ်အပြင်မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးဗဟိုကော်မတီဝင်တဦးကိုကချင်ပြည်နယ်ဘက်မှာမြန်မာအာဏာပိုင်တွေကဖမ်းဆီးလိုက်တာရောပါကြောင်းပါလဲ66ခါကြီးပြင်ဆင်ရေးလူလူလှုပ်ရှားမှုအကြောင်းကိုလည်းနောက်ပိုင်းမှာနားဆင်ရပါမယ်ရှင်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကကြီးညာပါမယ်ရှင
်။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကအင်တာနက်ကနေအချက်လက်တွေခိုးယူတာဝင်နှောက်ခဲ့တာတွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့သမ္မတဥပမာအစိုးရကပြင်နေပါတယ်။ပြီးခဲ့တဲ့နှစ်တည်းသမ္မတဥပမာလက်မှတ်ရေးထိုးအတည်ပြုထားတဲ့သမ္မတလုပ်ပိုင်ခွင့်အာဏာကိုသုံးပြီးရုရှားကိုအမြန်ဆုံးဘယ်လိုရေးယူမလဲဆိုတာနဲ့ပတ်သက်လို့အင်ဖြူတော်မှာအခြေတင်ဆွေးနွေးနေကြတဲ့ကြောင်းဝါရှင်တန်ပို့သတင်းစာမှာဖော်ပြထားတာပါ။အဲဒီသမ္မတအမိန်အရပြည်ပမှာအခြေစိုက်ပြီးအမေရိကန်ကိုအင်တာနက်ကနေထိုးပေါက်တိုက်ခိုက်သူတွေအပေါ်စီးပွားရေးအရာတန်ခတ်ပိတ်ဆို့မှုတွေကိုသမ္မတတဦးကြီးရဲ့ဆုံးဖြတ်ချက်နဲ့ချမှတ်နိုင်ပါတယ်။အထူးသဖြင့်တိုင်းပြည်ရဲ့အမျိုးသားလုံခြုံရေးအခြေခံအဆောက်အအုံနဲ့စီးပွားရေးကိုချိန်ချောက်သူတွေအပေါ်သမ္မတကတန်ခတ်အရေးယူခွင့်ရှိပါတယ်။ဒီဥပဒေအရအမေရိကန်ဘဏ်တွေဒါမှမဟုတ်တခြားဘဏ်ဓာရေးအဖွဲ့အစည်းတွေမှာရှိနေတဲ့အင်တာနက်တိုက်ခိုက်သူတွေရဲ့ငွေကြေးတွေကိုအစိုးရကထိန်းချုပ်ခွင့်ရှိတယ်လို့အမေရိကန်နိုင်ငံသားတွေကိုလည်းအဲ့ဒီလိုလူတွေနဲ့စီးပွားလုပ်ကင်ခွင့်တားမြစ်နိုင်ပါတယ်။ဒါအပြင်ဒီလူတွေရဲ့ခီးသွွာလာခွင့်တွေကိုလည်းပိတ်ပင်ကန့်သတ်နိုင်ပါတယ်။အခုလိုရုရှားပေါ်နောက်ထပ်တန်ခတ်အရေးယူမှုတွေချမှတ်လာနိုင်တဲ့အပေါ်ရုရှားနိုင်ငံသားရေးဌာနကတော့ပြစ်တင်ရှုတ်ချထားပါတယ်
။တရုတ်နိုင်ငံအနောက်ပိုင်းမှာမတည်မငြိမ်ဖြစ်နေတဲ့ရှင်ကျန်းဒေသမှာကွန်မြူနတီပါတီရုံးတရုံးကိုတရုတ်နိုင်ငံပိုင်သတင်းဌာနရဲ့အဆိုအဖြစ်အကြမ်းဖက်ဝါဒဆွဲတက်ခတ်ခံရတာကြောင့်လူလေးဦးသေဆုံးသွားပါတယ်။အစ္စလမ်စစ်သွေးကြွ၄ဦးဟာဗုဒ္ဓဟူးနေ့တုန်းကလက်ဖြစ်ဖောက်ခွဲပစ္စည်းတွေနဲ့တိုက်ခိုက်တာကြောင့်လူတဦးသေဆုံးပြီးတော့၃ဦးဒဏ်ရာရသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောတဲ့အကြောင်းစင်ဟွာသတင်းဌာနကပြောပါရယ်။အဲဒီနောက်တိုက်ခိုက်သူ၄ဦးကိုရဲတပ်ဖွဲ့ကပြစ်တက်လိုက်ပြီးတော့အခင်ဖြစ်ရဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်တယ်လို့သတင်းတွေမှာဖော်ပြထားပါရယ်။မွတ်စလင်ဝီကာလူနည်းစုတိုင်းသားတွေနဲ့ဟန်တရုတ်လူများစုတိုင်းသားတွေကြားမှာအကြမ်းဖက်တိုက်ခိုက်တာတွေဆက်ဖြစ်နေတာကြောင့်ရှင်ကျန်းနေဆက်ဒေသမှာမကြသေးခင်နှစ်တွေအတွင်းလူရာပေါင်းများစွာသေဆုံးထားပြီးပါပြီ။ဒီမတိမငြိမ်အခြေအနေတွေဟာတရုတ်ကနေလွတ်လပ်ရေးရဖို့ကြိုးစားနေတဲ့ဝီကာလူမျိုးစုတွေကအစွန်းရောက်တွေ့ကြောင်ဖြစ်တယ်လို့တရုတ်အစိုးရကအပြစ်တင်ပြောဆိုထားပါတယ်။ဒါပေမဲ့လည်းလူခွင့်အဖွဲ့တွေနဲ့ပြည်ပရောက်လှုပ်ရှားသူတွေကတော့အစိုးရကဝီကာတွေနဲ့သူတို့ရဲ့ဒေတာနဲ့ယဉ်ကျေးမှုကိုဖိနှိပ်တာကြောင့်အကြမ်းဖက်တာတွေဖြစ်ရတယ်လို့ပြောထားပြီးတော့အစိုးရကတော့ဒါကိုညှင်းလိုက်ပါတယ်။အဲ့ဒီဒေတာကသတင်းတွေကိုအစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာကြောင့်လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာအဲ့ဒီဒေတာကဖြစ်ရတဲ့အပေါ်တိကျအတည်ပြုနိုင်တာမျိုးသိနေလှပါတယ်
။ဖိလစ်ပိုင်နိုင်ငံအလယ်ပိုင်းလေးထေးပြည်နယ်မှာဗိုလ်တူးနေကအပျော်တမ်းလက်ဝဲပွဲတစ်ခုအတွင်းဘုံနှလုံးပေါက်ကွဲတာကြောင့်လူ32ယောက်ထဲမှာဒဏ်ရာရသွားတယ်လို့ဖိလစ်ပိုင်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာလူတွေက16ယောက်ကိုဆေးကုသမှုခံယူဖို့အတွက်ဆေးရုံတည်တည်မှတင်ထားပြီးကျန်တဲ့လူတွေကတော့ကုသပေးပြီးတဲ့နောက်ပြန်ဆင်းပေးလိုက်ပြီးလို့ပြည်내ရဲတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ်။ဒဏ်ရာလူတွေထဲမှာ10ယောက်ထက်မနည်းဟာအသက်9နှစ်ကနေ15နှစ်အရွယ်ကလေးတွေပါ။တိုက်ခိုက်သူဘယ်သူဆိုတာသိရဖို့ရဲတပ်ဖွဲ့ကကြိုးစားနေပြီးလက်တယ်အဖြစ်ဘယ်သူကမှထုတ်မပြောသေးပါဘူး။မနီလာမြို့တော်အရှိတောင်ပိုင်း610ကီလိုမီတာလောက်ဝေးတဲ့လေးတေးပြည်နယ်မှာကွန်မြူနတီပုံတွေရှိခဲ့မှုပါတယ်။ဒါပေမဲ့လည်းအခုကိစ္စကကွန်မြူနတီလက်ချက်လားတခြားစစ်သွေးကြွအုပ်စုတွေလက်ချက်လားဆိုတာချက်ချင်းမသိရသေးပါဘူး။အီရန်နဲ့ဆီးရီးယားမှာ IS စစ်သွေးကြွတွေကိုတိုက်ခိုက်နေတာအောင်မြင်နေဆိုရင်ဖိလစ်ပိုင်နိုင်ငံထဲကိုစစ်သွေးကြွတွေဝင်လာနိုင်တယ်လို့သမ္မတရိုဒီဂိုဒူတာတေးကသတိပေးထားပူပါတယ်။ အထူးသဖြင့်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဟာအများအပြားမွတ်စလင်တွေနေထိုင်တဲ့ဒေသဖြစ်တာတခြားမွတ်စလင်နိုင်ငံတွေဖြစ်တဲ့ဘရူနိုင်းအင်ဒိုနီးရှားမလေးရှားတို့နဲ့ပင်လယ်လက်တက်လေးတခုပဲခြားတာကြောင့် IS တွေဖောက်ဝင်မှုလွယ်တဲ့နေရာဖြစ်နေတယ်လို့သမရဒူတာဒီကပြောထားပါဗျ
IS သွေးကြွားရင်တင်ထားတဲ့မူဆူးမျိုးတင်တိုက်ပွဲဟာတရက်နှစ်ပတ်ကြာညင်နေခဲ့ပြီးတဲ့နောက်မှာအီရတ်တပ်ဖွဲ့တွေပိုးပြီးရှေ့တိုးတိုက်ခိုက်နေပါတယ်။အီရတ်ထူးတပ်ဖွဲ့ကြီးတဲ့နဲ့ဖက်ဒရယ်ရဲတပ်ဖွဲ့တွေကတော့ဒီကနေ့အစောပိုင်းမှာလေကြောင်းထောက်ကူမှုတွေနဲ့အတူရက်ကွက်၅ခုကိုတိုက်ခိုက်ပါတယ်။လမ်းတွေပေါ်ကနေပောက်ကွဲတံတွေတနက်တံတွေကြားနေရတဲ့အမျှမြို့အနှံပြားကောင်းကင်မှာမိခိုးလုံးတွေကိုလည်းတွေ့ရပါတယ်။စစ်သွေးကြွားတွေကအပြင်းထန်ခုခံနေတာအရက်သားတွေကသူတို့အိမ်ထဲမှာပိတ်မိနေတာရာသီဥတုဆိုးရတာတွေကြောင့်နှစ်လကျော်ကြာလာပြီဖြစ်တယ်မိုးဆူးမျိုးတိမ့်တိုက်ပွဲရှေ့မတိုးနိုင်ပဲတက်နေကြတာပါမိုးဆူးမျိုးဟာအီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်ပြီးတော့မြို့ပြဒေသမှာ IS အစွန်းရောက်အဖွဲ့တွေရဲ့နောက်ဆုံးအခိုက်အမာနေရာလည်းဖြစ်ပါတယ
်ယူအမေရိကန်အသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေကြာသပတေးညနေပတ်သတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်စစ်ပွဲတွေတွင်တည်ဆုံသွားတဲ့ဂျပန်တပ်ဖွဲ့ဝင်တွေအတွက်အမှတ်တရဂုဏ်ပြုတည်ဆောက်ထားတဲ့ရာဇူကုနီဘုရားကျောင်းကိုဂျပန်ကာဝေးရေးဝန်ကြီးတွားရောက်ကာရဝါပြုတဲ့ပေါ်တောင်ကိုရီးယားကအပြင်းထန်ပြစ်တင်ဝေဖန်လိုက်ပါတယ်။စစ်ရာဇဝတ်သားတွေကိုဂုဏ်ပြုထားတဲ့ရာဇူကုနီဘုရားကျောင်းကိုဂျပန်ကာဝေးရေးဝန်ကြီးတွားပြီးကာရဝါပြုတာဟာကျူကျော်စစ်ကိုလိုနီပြုမှုနဲ့ကိုရီးယားကိုသိမ်းပိတ်တာတွေပေါ်တာဝန်ရှိနိုင်ငံရေးသမားတူအနေနဲ့ဂုဏ်တင်လိုက်တာဖြစ်တာမို့တောင်ကိုရီးယားအစိုးရကအပြင်းထန်ပြစ်တင်ရှုတ်ချပါတယ်လို့တောင်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရချိုဂျွန်းဟတ်ကမနေ့ကလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ဂျပန်ကာဝေးရေးဝန်ကြီးထိုမိုမီအီနာဒါဟာဘူရူနီကဖျားချောင်းကိုသွားခဲ့တာပါ။ပလဲစိတ်ကန်းကိုဂျပန်တိုက်ခိုက်မှုကြောင့်တည်ဆုံသွားသူတွေအတွက်ဝမ်းနည်းစကားပြောဖို့ဟာဝိုင်ကိုသွားတဲ့ဝန်ကြီးချုပ်ရှင်းစုအာဘေရဲ့ခီးစဉ်မှာအတူပါသွားအပြီးနောက်တည့်မှာပဲမစ်အီနာဒါကဖျားချောင်းမှာကာရဝါသွားပြူတာပါ။ဒီရာစုကူနီဖျားချောင်းကိုဂျပန်တာဝန်ရှိသူတဦးဦးသွားရောက်တဲ့အခါတိုင်းမှာအဓိကမကြေမနပ်ဖြစ်ကြတာကတော့တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေပါ။ဒီဖျားချောင်းကိုဂျပန်နိုင်ငံရဲ့စစ်ဝါဒပြယုတခုအဖြစ်ဒီနိုင်ငံတွေကမြင်ထားကြတာပါအခုကိစ္စကိုတရုတ်နိုင်ငံအနေနဲ့အပြင်းထန်ကန့်ကွက်ပြီးဂျပန်ဘက်ကလည်းတရားဝင်ကန့်ကွက်စာပို့သွားမယ်လို့တရုတ်နိုင်ငံကြားရေးဌာနကလည်းဒီကနေ့ပြောပါတယ
်တူရကီနိုင်ငံမှာတရားဝင်အသင်းကြီးညာထားတဲ့ကတ်တပုံတွေကိုထောက်ခံမှုနဲ့ဆွဆွဲခံထားရတဲ့သတင်းစာတိုက်တခုကဝန်ထမ်းတွေကိုထောက်ခံအားပေးကြောင်းပြတာတဲ့အနေနဲ့ဒီကနေ့အင်စတန်ဘူးမြို့တရားရုံးတခုရဲ့အပြင်ဘက်မှာဆန္ဒပြသူတချို့စုဝေးခဲ့ကြပါတယ်August Gundam တရင်စာတိုက်ကဝန်ထမ်းတွေဖြစ်ကြတဲ့ Ashley Adoran, Nick Mia LP နဲ့တခြားတရင်စာဆရာတွေကိုဒီကနေ့ညနေပိုင်းမှာစတင်ရုံးတင်စစ်ဆေးဖို့ရှိနေတာပါဒီတော့တွင်ဒီကနေ့အစောပိုင်းကပဲဝိုင်းရင်တရင်တော့နောက်တူဖြစ်တဲ့ Ahmed Sik ကိုလည်းဖမ်းဆီးထားတယ်ဆိုတဲ့တရင်ကြောင့်ဆန္ဒပြသူတွေပိုးပြီးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်စိတ်ကြေးထားတဲ့တရင်ဆောင်မနဲ့သူ့ရဲ့ Twitter အကောင့်တွေနဲ့ဆက်ဆက်ပြီးတော့စစ်ဆေးမင်းမြန်းဖို့ဖမ်းဆီးခဲ့တာဖြစ်တဲ့ကြောင့်တူရကီဆိုရပိုင်း Anadolu တရင်ဌာနကဖော်ပြထားပါတယ်ဆိုင်ဆီယာအဆယ်အဒိုအက်စလီအဒိုဝန်နဲ့ဘာသာဗေဒကျွမ်းကျင်သူနစ်မီယာ LP တို့ကပြီးခဲ့တဲ့ August လထဲမှာတခြားဝန်ထမ်း၈ဦးနဲ့အတူဖမ်းဆီးခံခဲ့ရတာပါသူတို့ဟာတူရကီနိုင်ငံရဲ့ညီညွတ်ရေးကိုချိမ့်ချောက်ပြီးအကြမ်းဖက်ဝါဒဖြန့်ချီမှုလှုပ်ဆောင်နေတယ်ဆိုပြီးတရားမဝင်အသင်းကြီးညာခံထားရတဲ့ Guard အလုံသမားပါတီ PKK အဖွဲ့ဝင်တွေဖြစ်တယ်ဆိုပြီးတော့သူတို့ကိုတသက်တကျွန်းပြစ်ဒဏ်ချမှတ်ဖို့အစိုးရရှိနေတွေကကြိုးစားနေတာပါ
တနင်္ဂနွေနေ့ကပင်လယ်နဲ့ထဲပြတ်ကျသွားတဲ့ရုရှားလေယာဉ်ပေါ်မှာပေါက်ကွဲမှုမဖြစ်ခဲ့ဘူးလို့ရုရှားစစ်ဘက်တာဝန်ရှိသူတူကဒီကနေ့ပြောလိုက်ပါတယ်။အဲဒီလေယာဉ်ပြတ်ကျတာမှာလေယာဉ်ပေါ်ပါလူ62ယောက်စလုံးသေဆုံးသွားတာပါ။လေယာဉ်ပြန်တမ်းမှုမှတ်တမ်းတင်ဆက်တွေကိုဆန်းစစ်တာမှာတော့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရတဲ့ဖြစ်နိုင်ခြေကိုလုံးဝပယ်ချမထားသေးဘူးလို့စုံစမ်းစစ်ဆေးမှုလုပ်နေတဲ့စစ်ဘက်ကော်မရှင်ရဲ့အကြီးအကဲဒုတိယဗိုလ်ချုပ်ကြီးစာဂေးဘိုင်နီထော့ဖ်ကပြောပါတယ်။လေယာဉ်စီညံ့ဖျင်းတဲ့အခြေအနေလေယာဉ်မှုရဲ့မှားယွင်းမှုဒါမှမဟုတ်စပိုင်းဆိုင်ရာချုပ်ရင်းချက်စတဲ့ဖြစ်နိုင်ခြေတွေကိုလည်းစုံစမ်းစစ်ဆေးသူတွေဆန့်စစ်နေပါတယ်။လေယာဉ်ဟာဆူချီလေဆိပ်ကနေစီးရီးယားကိုအသွာပြက်ကျသွားတာပါ။စီးရီးယားနိုင်ငံလာတာကီးယားမြို့နာကတပ်စခန်းမှာတာဝန်ကျနေတဲ့ရုရှားတပ်ဖွဲ့ဝင်တွေကိုနှစ်သက်ကူကာလဖျော်ဖြေဖို့သွားတဲ့စစ်တီးဝိုင်းအဖွဲ့ဝင်တွေလေယာဉ်ပေါ်ပါသွားပါတယ်။လေယာဉ်ပြက်ပိုင်းဆောင်တွေကိုရေထဲကနေစတင်တဲ့လုပ်ငန်းအဓိကအဆင့်ကိုရှာဖွေရေးအဖွဲ့တွေနဲ့ရင်ကုန်သမားတွေအဆုံးသတ်လိုက်ပြီးလို့ဒေသဘုဆောင်ဝင်ကြီးမက်ဆင်ဆူကိုလော့ဖ်ကလည်းပြောပါတယ်။အခုချိန်ထိဆိုရင်ရုပ်အလောင်း19လောင်းနဲ့ခန္ဓာကိုယ်အပိုင်းအစ200ကျော်ကိုဆယ်ရထားပြီးပြီလို့လည်းပြောပါတယ်
။ကျင်းနေဆက်သွယ်ရေးကုမ္ပဏီနှစ်ခုကလည်းအမေရိကန်နိုင်ငံတွင်းမှာအလုတ်ကင်ပေါင်းထောင်နဲ့ချီပြီးတော့ထပ်ဖြည့်တယ်လို့ရွေးကောက်ခံသမ္မတဒေါ်လာထရမ့်ကဗိုလ်ဒူးနေ့ကကြေညာလိုက်ပါတယ်။ စပင်ကုမ္ပဏီကနိုင်ငံခြားကလုပ်နေရ9000ပြည်တွင်းကိုပြန်ခေါ်လာမယ်လို့ထရမ့်ကပြောပြီးတော့အဝေးထိန်ဂျိုဒူထုတ်ကုမ္ပဏီ One Web ကအမေရိကန်အလုပ်နေရ3000ဖန်တီးပေးလိုက်မယ်လို့ Florida ပြည်နယ်ကသူ့ရဲ့ Mar-a-Lago အပန်းဖြေစခန်းကအထွတ်မှာထရမ့်ကပြောလိုက်ပါတယ်အသေးစိတ်ကိုတော့မပြောသွားဘဲနဲ့သူ့ရဲ့အစိုးရအာဏာလွှဲပြောင်းရေးအဖွဲ့ကဒီအလုပ်နေရတစ်တွေနဲ့ဆိုင်သလားဆိုတာကိုလည်းပြောမသွားပါဘူးAmerican စားသုံးသူယုံကြည်မှုဆိုင်ရာအညွန့်ကိမ့်မှာလိမ့်မှတ်တိုးလာတာကြောင့်ကျေးဇူးပါ Donald ဆိုပြီးတော့ Twitter စာမျက်နှာမှာ Trump ကသူ့ကိုယ်သူပြန်ပြီးဂုဏ်ပြုလိုက်ပါတယ်။ဒါမှမဟုတ်မတူတဲ့ပါတီကသမရသစ်ရွေးကောက်တင်မြောက်ခံပြီးတဲ့အခါတိုင်းမှာပုံမှန်တိုင်းဒီအညွန့်ကိမ့်တိုးလာတာဖြစ်လိမ့်မယ်ကိစ္စဖြစ်တယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်။သမရ Barack Obama နဲ့လည်းဗုဒ္ဓဦးနေတုန်းကတယ်လီဖုန်းပြောပြီးတော့စကားကောင်းကောင်းပြောခဲ့တယ်လို့ Trump ကသတင်းတောက်တွေကိုပြောပြပါတယ်။သူတို့ပြောတဲ့အကြောင်းတွေကရေဘူးရကြတာတွေလို့လည်းသူကပြောပါတယ်။သူသာသမရအဖြစ်တတိယအကြိမ်ဝင်ရွေးခံလို့ရခဲ့မယ်ဆိုရင်ထရမ့်ကိုသူအနိုင်ရမှာလို့ဒီတင်းပတ်အစောပိုင်းလုံးကသမရဥပမာကပြောခဲ့တဲ့ပုံမှာဥပမာနဲ့ထရမ့်တို့အကြအခြေတင်ဖြစ်ခဲ့ပါသေးတယ
်ဒါသာပင်နေ့ညနေပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုကြွကြွသိနေမတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေကိုအလှည့်ပေးပါမယ်ရှင်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အဆိုပြုတဲ့ဆိုးရဝင်ကြီးအဖွဲ့ထဲမှာဗိုလ်ချုပ်တွေ၊ဂရေကျွဲတထေးတွေ၊စီးပွားရေးလုပ်ငန်းရှင်ကြီးတွေတော်များများကိုထည့်သွင်းထားပါတယ်။အခုလိုစီးပွားရေးသမားတွေအဆိုရအဖွဲ့ထဲမှာထည့်သွင်းနေတာကိုကြည့်ရင်ကုန်သွယ်ရေးနဲ့ဆက်မှုလုပ်ငန်းမှာအထူးအရေးပါတဲ့သူတွေပဲအဆိုရဝန်ထမ်းတွေနိုင်ငံရေးသမားတွေထက်အမေရိကန်ပြည်ထောင်စုကိုပိုကောင်းအောင်လုပ်နိုင်မယ်လို့သူမကြာခဏပြောထားတဲ့ယုံကြည်ချက်အတိုင်းလုပ်နေတယ်ဆိုတာထင်ဟပ်ပါတယ်။ထရမ့်ရဲ့အဆိုရသည့်ဖွဲ့စည်းမှုအနေထားကိုလွတ်တော်နဲ့လွတ်တော်ပြင်ပကအထူးသတိထားစောင့်ကြည့်နေကြတဲ့ကြောင်မိုက်ကယ်ဘိုမင်းသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြမှာပါရှင
်။ဒေါ်နယ်ထရမ့်အဆိုပြုတဲ့အဆိုရထိပ်တန်းယာရီတွေမှာအမေရိကန်ကာကွယ်ဝင်ကြီးဖြစ်ဦးဆောင်မဲ့ဂျိမ်းမက်ဒစ်အပါအဝင်အငြင်းစားဗိုလ်ချုပ်ကြီး၃ဦးထပ်မံနေပေါင်းပါတယ်။မက်ဒစ်ဟာအမေရိကန်လွှတ်တော်နယ်လည်းမစိမ့်သူတူဖြစ်ပါတယ
်။ Are we demonstrating a decisive form of leadership?
ကျွန်တော်တို့အနေနဲ့ခိုင်မာပြတ်သားတဲ့ခေါင်းဆောင်မှုမျိုးကိုပြကြမလား။အားနည်းတဲ့ခေါင်းဆောင်မှုမျိုးကိုပြကြမလား။
ဒါပြင်ဆိုရထိပ်ပိုင်းနေရာတွေအတွက်ဒေါ်နယ်ထရမ့်အဆိုပြုထားတဲ့ရွေးချယ်ထားတဲ့သူတွေထဲမှာဂရေကျွဲစီးပွားရေးနှီးမြှုပ်နှံသူတွေနဲ့အမှုဆောင်ရာရှိချုပ်တွေလည်းပါဝင်ပြီးတော့အဲ့ဒီထဲမှာ Exxon Mobil ရေနံကုမ္ပဏီအကြီးအကဲ Rex Tillerson ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်အမည်စရင်တင်သွင်းထားပါတယ
်။ Rex will be a fierce advocate for America's interests.
Rex ဟာကမ္ဘာတစ်ဝှမ်းမှာအမေရိကန်နိုင်ငံရဲ့အကျိုးစီးပွားအတွက်အပြင်းပြင်းထန်ထန်အားကြိုးမှန်တက်လှုပ်ဆောင်မဲ့သူတူပါ။
Tillerson ဟာရေနံလုပ်ငန်းအကြီးအကဲတစ်ယောက်ဖြစ်ခဲ့တာပါ
။ Whether it's Russia or Yemen or
ရရှာပဲဖြစ်ဖြစ်ယီမင်ပဲဖြစ်ဖြစ်ဒါမှမဟုတ်အရှေ့အလယ်ပိုင်းဘယ်နေရာမှာပဲဖြစ်ဖြစ်ကျွန်တော်အနေနဲ့အမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုစားပြုဖို့လာတာမဟုတ်ပါဘူးကျွန်တော်အနေနဲ့အမေရိကန်ကိုကာကွယ်ဖို့ဒီကိုလာတာမဟုတ်သလိုဝေဖန်ဖို့အတွက်လည်းလာတာမဟုတ်ပါဘူးကျွန်တော်အလို့ကဒါမဟုတ်ပါဘူးကျွန်တော်ကစီးပွားရေးသမားပ
ါဒါမဲ့လည်းနိုင်ငံသားရေးဝန်ကြီးတာဝန်ယူတဲ့အခါမှာအမေရိကန်အကျိုးစီးပွားအတွက်အရင်ကယက်တီမှုမျိုးတော့လုံးလို့မရပါဘူး။ဒါကြောင့်လဲဒီမိုကရက်အထက်လွှတ်တော်အမတ်ခရစ်ကူးကတော့ထရမ့်ရဲ့ရွေးချယ်မှုနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေပါတယ်
။ Donald Trump will be the first American president in our entire nation's history.
ဆိုရအဖွဲ့အတွက် Donald Trump ရွေးချယ်ပြီးတော့အမည်စရင်တင်သွင်းထားတဲ့သူတွေကစစ်ဘုတ်ချုပ်ကြီးတွေနဲ့ဘီလီယံနာတထေးတွေပဲဖြစ်နေတဲ့အတွက်ကျွန်တော်ကတော့စိုးရိမ်မိပါတယ်
။ဒီမိုကရက်အထက်လွှတ်တော်အမတ်ခရစ်ကူးဟာအထက်လွှတ်တော်နိုင်ငံသားရေးကော်မတီဝင်တစ်ဦးဖြစ်ပါတယ်
။ And he needs to surround himself with folks
Donald Trump ဟာအမေရိကန်နိုင်ငံတမိုင်းတစ်လျှောက်မှာဘယ်တော့မှဆိုးရတာဝန်ကိုမထမ်းဆောင်ဘူးတဲ့ပထမဆုံးအမေရိကန်သမ္မတပါ။အဆိုးရမှုတန်းဖြစ်နေရောစစ်ဘက်မှုတန်းဖြစ်နေပါမထမ်းဆောင်ဘူးပါဘူး။သူ့နာမှာအမေရိကန်ပြည်သူဝန်ထမ်းတွေရဲ့အားသာချက်ကိုနားလည်တဲ့သူတွေရှိနေဖို့လိုအပ်ပါတယ
်။ Trump အဆိုးရအဖွဲ့မှာဖြစ်လာနိုင်ခြင်းမျိုးအခြေအနေနဲ့ပတ်သက်လို့သမ္မတ Dwight Eisenhower ကတော့1962ခုနှစ်တုန်းကသတိပေးခဲ့မှုပါတယ
်။ We must guard against the acquisition of unwanted influence
ဘလို့ပဲဖြစ်စေစစ်နဲ့စစ်ဖက်စီးပွားဆက်နွယ်မှုလွှမ်းမိုးလာတဲ့အနေအထားကိုကျွန်တော်တို့ကာကွယ်စောင့်ရှောက်ဖို့လိုပါတယ
်ဒေါ်နယ်ထရမ့်ကတော့ဒါရင်းနဲ့ပတ်သက်ပြီးတော့ဘာမှကြောက်နေစရာမလိုဘူးလို့ပြောပါတယ
် We're in the process of putting together one of the great
အကောင်းဆုံးဆိုးရအဖွဲ့တွေကတခုဖြစ်အောင်ကျွန်တော်တို့လုပ်နေပါတယ်တေချာတာကတော့ဉာဏ်ရည်အမြင့်ဆုံး IQ ဆိုးရအဖွဲ့ဆိုတာတော့တေချာပါတယ်
Trump ရွေးချယ်လိုက်တာနဲ့ပတ်သက်ပြီးတော့ Republican လွှတ်တော်အမတ်တွေကတော့အခုချိန်ထိထောက်ခံနေကြသေးဖြစ်ပါတယ
်။ I think General Mattis is an outstanding
ကာကွယ်ဝင်ကြီးဌာနအတွက်ဗိုလ်ချုပ်ကြီး Mattis ကိုရွေးတာတိတ်ကောင်းတဲ့ရွေးချယ်မှုလို့ကျွန်တော်ထင်ပါတယ်။သမ္မတအနေနဲ့မြို့သားလုံခြုံရေးအဖွဲ့ကောင်တစ်ခုကိုဖွဲ့နိုင်မယ်ဆိုတာကိုကျွန်တော်အနေနဲ့ယုံကြည်စိတ်ချပါတယ
်။ John Hudak က Brookings Institute ကနိုင်ငံရေးကဲခတ်တူဖြစ်ပါတယ်။
This is a corporatist White House. We have
ဒီဆိုရအဖွဲ့ကစီးပွားရေးလုပ်ငန်းကြီးတွေလို့ဆိုရအဖွဲ့ပါကျွန်တော်တို့ကအမှုဆောင်ရာရှိချုပ်ကိုရွေးခဲ့ပါတယ်
ထရမ့်ရဲ့ရွေးချယ်မှုတွေနဲ့ပတ်သက်ပြီးတော့မအောင်မိကြောင်းဒါပေမဲ့လည်းမထင်မှတ်တဲ့အန်ဒီရီတွေကြုံလာရနိုင်တယ်လို့အကဲခတ်ဟူဒက်ကပြောပါတယ
် Typically when a general wants something done it gets done
စီဗိုလ်ဂျိုဂျီတရားမှုဆောင်ရာချီချုပ်ကလို့တစ်ခုပြီးကျင်နေဆိုရင်ပြီးကြတယ်ဒါပေမဲ့အမေရိကန်ဆိုရဘျူရိုကရေစီမှာလည်းအဲ့လိုမဟုတ်ပါဘူးအစိုးရအဖွဲ့အစည်းတွေရွေးချယ်ခံထားတဲ့သူတွေအနေနဲ့သူတို့လျှောက်လှမ်းခဲ့တဲ့လမ်းနဲ့အစိုးရဘျူရိုကရေစီရန်တရားနဲ့ကြွားချတဲ့ဆိုတာအမြန်ဆုံးတွေ့လာကြမှာပါ
အထက်လွှတ်တော်ဒီမိုကရက်တီအနေနဲ့သူတို့ဘာသာသူတို့တော့ဒေါ်နယ်ထရမ့်ရွေးချယ်လိုက်တာတွေကိုကန့်ကွက်နိုင်တဲ့အနေအထားတော့မရှိပါဘူး။ဒါပေမဲ့ရွေးကောက်ခံသမ္မတကိုယ်တိုင်ထုတ်ပြန်ခြင်းမရှိသေးတဲ့အခွန်ပေးဆောင်တဲ့မှတ်တမ်းအပါအဝင်အဲ့ဒီလူတွေရဲ့အခွန်ပေးဆောင်တဲ့မှတ်တမ်းတွေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုအပြည့်အဝဖော်ပြကြဖို့တော့တွန်းအားပေးနေကြပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြသွားတာပါရှင်။နှစ်သက်ကူပြောင်းခြင်းဆိုတာအတစ်ကစတန်တိတ်ထံတွေချမှတ်ကြတဲ့အချိန်ဖြစ်အများကမြင်ကြပါတယ်။ဒါပေမဲ့အတစ်မစခင်ကတည်းကဖြစ်မြောက်ဖို့လမ်းစာများဖော်နေကြတာများလား။အိမ်ကမိဖို့ချောင်းအတွက်ဈေးဝယ်တဲ့နေရာမှာအစားအသောက်အလေထားတွေဘယ်လိုပြောင်းလဲနိုင်မလဲဆိုတဲ့အကြောင်း AP သတင်းတပုတ်ကိုအခြေခံပြီးမတ်ဤတန်စင်ကပြောပြပေးပါဦးမယ်ရှင်
။နှစ်သက်တန်တိတ်ထံချထားတဲ့ကျမအောင်စားတောက်ပြီးတော့ဝိတ်ရှုံမယ်ဆိုတဲ့စိတ်တွေမြန်မြန်ပဲအထမမြောက်ပဲဖြစ်သွားတတ်ပါတယ်။ရှီကာဂိုမြို့ကစားတောက်တန်ကိုလာတဲ့မိုနီကွေကအခုလိုပြောပါတယ်
Yes, I am planning to make New Year's
resolutions. နှစ်တိုင်းတန်တိတ်ထံအစ်တွေချမြဲပါ။လာမယ့်နှစ်အတွက်လည်းဆုံးဖြတ်ချက်ချထားရရှိပါတယ်
။နေ့စဉ်စားသုံးနေကြတယ်မှာအလေးအကျင့်အသေးမွှားလေးတွေကိုပဲပြင်ရင်တော့မှရေရှည်မှာကယ်လိုရီရှော့ချနိုင်မယ်လို့စားသောက်အလေးထားတွေလေ့လာသူတူကပြောပါတယ်။ဈေးဝယ်ချင်းနှောင်းကိုမြင်နိုင်ကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေကိုဝယ်ဖို့တတိယနိုင်ဖို့ကောင်းတယ်လို့ Cornell တက္ကသိုလ်ကပါမောက်ခ Brian Wensick ကပြောပါတယ
်။ Simply divide your cart in half.
ပစံအိမ်နဲ့ဈေးဝယ်ချင်းနှောင်းကိုနှစ်ကန့်ခွဲထားလိုက်ပါဒီလိုလုပ်ရင်ဈေးချင်းနှောင်းအရှိချမ်းကတော့ဟင်းသီးဟင်းရွက်အသီးနှံတွေအတွက်နေရာချမယ်လို့စိတ်ဆုံးဖြတ်ထားပြီးတော့တခြားပစ္စည်းတွေကိုတော့နောက်တစ်ချမ်းမှထားပေါ့ဈေးဆိုင်တွေကအသီးရွက်တန်းတစ်လိုင်းစီကိုအချိန်ယူပြီးတော့ပတ်ကြည့်ပါဒီလိုင်းတွေမှာအချိန်ပိုကုန်ခံရင်အသီးရွက်တွေပိုဝယ်မိပါလိမ့်မယ
်ခုနေ့စဉ်ဘဝထဲမှာဒီလိုအလေးထားငယ်လေးတွေထည့်ကြည့်တာကအချိန်တိုအတွင်းဝိညာဉ်ချရတဲ့စာရင်ပိုကောင်းပါတယ်လို့သူကပြောပါတယ်အိမ်မှာဆိုရင်ခုရေခဲတက်တာလေးထည့်တဲ့အရာတွေကိုသတိထားပြီးစဉ်းစားချင်းချင်ရမှာပ
ါ You're about 3 times as likely to take a very
ဆုံးတွေ့တဲ့စားစရာကိုကောက်ယူဖို့ကနောက်မှတွေ့တာကိုစားမိဖို့တက်3လောက်ပိုပါတယ
်အသီးရွက်တွေကိုရေခဲတက်တာအန်ဆွဲထဲမှာထားမဲ့အစားမြန်မြန်တမ်းမိနိုင်လောက်တဲ့နေရာမှာထားလိုက်ပါအယောင်တွေကလည်းစားတောက်မှုလေးထားရပေါ်မှာတက်ရောက်မှုရှိနိုင်ပါတယ်အဖြစ်အောင်ပကံနဲ့စားမယ်ဆိုရင်အယောင်ကွဲသိမ့်မရှိတော့ပိုစားမိတာပေါ့အယောင်နဲ့ပကံပေါ်မှာတင်စားရင်တော့ကိုဘလောက်စားတယ်ဆိုတာကိုသတိထားမိနိုင်ပါတယ်။သတိမထားမိလောက်တဲ့အလေးထားလေးတွေကစပြီးပြောင်းနိုင်ပါတယ်။အစားလျှော့တာကလူအများတန်တိတ်တန်ချတဲ့အရာဖြစ်တယ်လို့အရက်လျှော့တော့ဖို့ကလည်းပြောင်းလဲတဲ့အရာပါ။ James Farrell ကသူ့ရဲ့နှစ်သက်တန်တိတ်ထန်အကြောင်းပြောပြပါတယ
်။နှစ်သက်မှာအရက်တစ်စဲမှမတောက်ဖို့ကကျွန်တော်ရဲ့ရည်မှန်းချက်တွေထဲကတစ်ခုပါပဲ။
အရက်တောက်မယ်ဆိုရင်လည်းကိုဘလောက်နဲ့လဲဆိုတာကိုသတိထားကြည့်ကြပါ။
Narrow at the base and so you say.
ဝိုင်းဖြူခွက်ထဲကိုငှဲ့ရင်အောက်ခြေကကျင်းတော့အတော်များနေပြီးတော်သိမိဆိုတာမြင်သာပါတယ်ဒါလို့မဟုတ်ပဲဝိုင်းအနီခွက်ထဲငှဲ့ရင်တော့အောက်ခြေကကျဲတော့ဆက်ပြီးတော့ငှဲ့ရင်ငှဲ့ရင်များလို့များမှမသိအများကြီးတောက်မိစီတာပါ
နည်းနည်းရှော့စားရှော့တောက်ယူနေတော့ပူမစားတော့ပါဘူးလို့ Professor Wensick ကပြောပါတယ်ဒီလိုအလေးထားလေးတွေကဝိမတိုးအောင်ကိုယ်တန်လေးထန်ချထားတာကိုစက်ထားနိုင်လို့ကူညီနိုင်ပါပ
ါမအီတန်စင်ပြောပြသွားတာပါရှင်အခုတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေဘက်ကိုအလှည့်ပေးပါတော့မယ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီက UCB ရန်ကုန်မြို့မှာကျင်းပခဲ့တဲ့အစည်းအဝေးကအပြန်မှာမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဗဟိုကော်မတီဝင်ကိုမင်းထေးဟာကချင်ပြည်နယ်ဗမော်လွယ်ကျဲကားဂိတ်မှာမြန်မာအာဏာပိုင်တွေကဖမ်းဆီးရကိုခံလိုက်ရပါတယ်။သူ့ကိုစစ်ဖက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ရုံးမှထိန်းသိမ်းထားတဲ့အကြောင်းနဲ့မိသားစုနဲ့ဆက်သွယ်ခွင့်မရသေးဘူးလို့ကိုမင်းထေးရဲ့မိသားစုကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ပါမြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရေစီတပ်ဦး ABSDF ဘူကော်မတီဝင်ကိုမင်းသေးဟာမနေ့ကပမော်လွယ်ကျဲကလန်းဘော်ကတိန်လုံခိတ်မှာမြန်မာစစ်သက်ကနေဖမ်းဆီးခေါ်ဆောင်သွားခြင်းခံရတယ်လို့ကိုမင်းသေးရဲ့ဇနီးဖြစ်သူမှနှောင်းက FUA ကိုခုလိုပြောပါတယ
်သူကကြီးတဲ့ဒီတဲ့ကားနဲ့ပါသွားတာပဲပါသွားတော့အမှန်စစ်တယ်စစ်တဲ့အချိန်မှာနောက်တော့ကားသမားကိုတော့သူ့ဖမ်းလိုက်ပြီပေါ့ကားဆက်သွားလို့ရပြီဆိုပြီးတော့မှပြောတယ်လို့အဲ့လိုပဲဒီမှာတို့သိရတယ်လေဘယ်လောက်သေးကြလဲဘာကြောင့်မို့ခေါ်ထားလဲဆိုတာဒီမှာသိ
ကိုမင်းသေးကိုပမော်မျိုးဆိုင်ရဖောက်ကစစ်ဖက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ရုံးမှထင်ထင်သာပြီးအခုချိန်အထိမိသားစုနဲ့ဆက်သွယ်လို့မရသေးဘူးလို့မှနှောင်းကဆက်ပြောပါတယ
်။သူနဲ့တော့တိုက်ရိုက်အဆက်အသွယ်မရဘူး။ဒါပေမဲ့ဟိုတည်င်းရကတော့ဒီပုံမဆိုင်ရဖောက်ရုံးမှရှိတယ်လို့တော့ဒီလိုတည်င်းချရတယ်။သူကဒီ င်းရောက်ဘူးကနေထည့်ပြီးလိုက်တဲ့ဘက်တစိတ်တွေပါသွားတယ်လေဆိုတော့အဲ့ဒီဘက်တစိတ်တွေပါတဲ့အပေါ်မှာမင်းပြာရှိလို့ပေါ့တင်ထားတယ်ဆိုပြီးတော့မှအဲ့လိုမျိုးတော့ရှားတယ်သူတို့ကတော့ပြောတာမဟုတ်ဘူးတခဏမှမေးတာပဲတဲ့ဖဏ္ဏမဟုတ်ဘူးတဲ့မင်းပြန်လွတ်မယ်ပေါ့တစိတ်တွေပါတယ်ပါလာတော့ဘာလဲဆိုတာတော့သွားမှလည်းလိုက်ကြဖို့ဆိုတော့အဲ့ဒါသူခေါ်မေးတာပါတဲ့ဒါပေမဲ့အခုချိန်ထိတော့ဆက်ပြောမှတော့မရသေးဘူ
း ABSDF ဘိုးကော်ပတီဝင်ကိုမင်းသိဟာကချင်ပြည်နယ်မြောက်ပိုင်းဒေသကျောင်းသားတမတော်တပ်ဖွဲ့မှတာဝန်ယူထားသူဖြစ်တယ်လို့ KIU နဲ့မြန်မာသမတော်တို့ကြားစည်ရေးသိမ်းမှန်နေစေအခြေအနေတွေကြောင့်ထိမ့်သိမ်းခံရတယ်လို့လည်းယူဆမှုတွေရှိနေပါတယ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရေစီတပ်ဦး ABFDF မြောက်ပိုင်းဒေသဥက္ကဋ္ဌဦးရဇိုင်းကတော့ကိုမင်းသိထိမ့်သိမ်းခံရတဲ့ပုံမှာအခုလိုပြောပါတယ
်သူတွေနဲ့တရားဝင်သွားတာပါပဲတရားဝင်သွားတဲ့ခါကျတော့အဲ့ဒါလိုလုပ်တဲ့ situation မှာမသိဘူးပေါ့လေသူ့အခြေအနေကဒီဘက်မှာမြောက်ပိုင်းဒေသမှာကစစ်တပ်ကနေပြီးတော့သူစစ်ချင်နေတဲ့အခြေအနေဖြစ်နေတဲ့ခါကျတော့အခြေအနေကတော့အမျိုးမျိုးဖြစ်နေပေါ့လေကျွန်တော်တို့ကဘာတော့ဆိုတော့ဒီနေ့ဒီချိန်ခါမှာဒီအပိခတ်ဒီအခြေအနေလက်မှတ်ထိုးရတဲ့သောတာသဘရောပေါ်မှာလည်းသူတို့ဘလို့မြင်တယ်လဲတော့မသိဘူး
NC လက်မှတ်ရေးသူထားတဲ့ဖွဲ့ကောင်းဆောင်သူကိုဖမ်းဆီးထိန်းသိမ်းတဲ့လို့ရဟာတခြားဖွဲ့စည်းတွေကိုချိန်ချောက်တဲ့ဖြစ်စဉ်တစ်ခုလို့လဲကချင်းငင်းချမ်းရေးကွန်ရက်ကောင်းဆောင်တော်ခွန်ကြာကဆိုပါတယ်
ABSDF has nationwide citizenship fire agreement ma signatory တဖွဲ့ဖြစ်တဲ့အတွက်ကြောင့်သူတို့တွေဒီလိုလောက်တာဟာ channel signatory တွေကိုလည်းချိန်ချောက်တယ်လို့ဖြစ်နေတယ်အဲ့တော့ဒါကကောင်းတဲ့လက္ခဏာမဟုတ်ဘူးပေါ့
ကိုမင်းသေးအထင်းသိမ်းခံရတဲ့ဖြစ်စဉ်ပေါ်အသေးစိတ်မသိရသေးပေမဲ့တပ်ဆိုင်ရာဖွဲ့စည်းတွေကလည်းဆက်လက်ညှိနှိုင်းဆောင်ရွက်သွားမယ်လို့မျှော်လင့်ကြောင်းမြန်မာငင်းချမ်းရေးကော်မရှင်အကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကဆိုပါတယ
်။ဘာကြောင့်ဆိုတော့ကျွန်တော်တို့မသိသေးဘူး။ကျွန်တော်တို့သတင်းတွေမှာအတက်လာတာတွေ့တာပေါ့။ဒါပေမဲ့တပ်ဆိုင်နဲ့ EDSS တော့တပ်ဆိုင်နဲ့ငင်းချမ်းကော်မရှင်ကစတင်ယူနေတော့သူတို့ဆက်ပြီးတော့ဆောင်းနေတယ်ပဲအလုပ်ပဲနားလည်ပါလား
။ABSDF ဖွဲ့ဟာတနင်္ဂနွေလို့ပြည်ခရက်စဲရေးစာချုပ် NCA မှာလက်မှတ်ရေးသူသားတဲ့အဖွဲ့ရှိဖွဲ့အနက်ကတဖွဲ့ဖြစ်ပြီးကိုမင်းသေးဟာလည်း ABFDF ကိုကူစားပြုပြီးငင်းချမ်းရေးဆွေးနွေးပွဲတွေကိုတက်ရောက်နေသူတူလည်းဖြစ်ပါတယ်။ကိုမင်းသေးဟာပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီကနေရန်ကုန်မြို့မှာကျင်းပပြုလုပ်တဲ့အလို့ယုံဆွေးနွေးပွဲကပြန်မှာအခုလိုဖန်ဆီးထိန်းသိမ်းခြင်းခံခဲ့ရတာပါ။ဒီလိုဖန်ဆီးခံရမှုနဲ့ပတ်သက်ပြီးတော့အခုချိန်ထိတော့ ABFDF ဖွဲ့ကနေတုတ်ပြန်တာမျိုးတော့ထွက်မလာသေးပါဘူး။ကိုမင်းသေးဟာနာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းသား Sylvester Stallone ရိုက်ကူးထုတ်လုပ်သရုပ်ဆောင်တဲ့ Rambo 4ရုပ်ရှင်မှာမြန်မာသမတော်စစ်ဗိုလ်သူအဖြစ်ပါဝင်သရုပ်ဆောင်ခဲ့ဘူးပါတယ်ခင်ဗျာ
။နိုင်ကွန်အိမ်ပြောပြသွားတာပါရှင်။အခုဥပဒေပုံမှန်66ဂါကြီးဘက်ကိုလည်းအလှည့်ပေးပါဦးမယ်။ဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေနိုင်တာကြောင့်လွတ်လပ်စွာစန္ဒသဘောထားဖော်ထုတ်ခွင့်ကိုဥပဒေကြောင်းအရပိတ်ပင်သလိုဖြစ်နေတဲ့66ဂါကြီးကိုအမြန်ဆုံးပြင်ဆင်ပေးဖို့လူ့အခွင့်အရေးတက်ကြွလှုပ်ရှားသူတွေနဲ့သတင်းသမားတွေကတောင်းဆိုလိုက်ကြပါတယ်66ဂါကြီးနဲ့အပြန်အလှန်တရားစွပ်စွဲမှုတွေများလာတဲ့အတွက်လွတ်လပ်စွာစန္ဒဖော်ထုတ်မှုတွေအပေါ်မှာစိုးရိမ်လာကြတာဖြစ်ပါတယ်လာမယ့်နှစ်သစ်မှာ66ဂါကြီးပြင်ဆင်ရေးလူမှုလှုပ်ရှားမှုနဲ့လွတ်တော်နဲ့အစိုးရဘက်ကလည်းတင်ပြတောင်းဆိုသွားကြဖို့ကိုတက်ကြွလှုပ်ရှားသူတွေကစီစဉ်နေကြပါတယ်အသေးစိတ်ကိုတော့မဆုမောင်ကပြောပြပါမယ်ရှင်
။မြန်မာနိုင်ငံမှာသတင်းမီဒီယာသမားတွေဒီမိုကရေစီအင်အားစုတွေပါဝင်အစိုးရကိုအတိုက်အခံဝေဖန်သူတွေရဲ့လူမှုကိုရဲစာမျက်နှာတွေနဲ့သတင်းစာနယ်တွေပေါ်မှာအရေးသားဖော်ပြချက်တွေအပေါ်အရေးယူအပြစ်ပေးခံရနိုင်တဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးကိုအမြန်ဆုံးပြင်ဆင်ပေးဖို့နိုင်ငံသားတွေရဲ့လွတ်လပ်ခွင့်အရေးလှုပ်ရှားသူတွေကတိုက်တွန်းလိုက်ကြပါတယ်။အခုဆိုလို့ရှိရင်66ဂါကြီးနဲ့အရေးယူမှုတရားစွဲဆိုမှုတွေများလာနေတာဟာအရက်သားအစိုးရဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေနိုင်တာကြောင့်66ဂါကြီးဥပဒေကိုပြင်ဆင်ပြဋ္ဌာန်းပေးဖို့လွှတ်တော်ပိုင်းကအလေးနက်ထားစဉ်းစားသင့်တယ်လို့သတင်းစာဆရာကြီးဦးကျော်ရင်မြင့်ကအခုလိုသုံးသပ်ပါတယ
်။ရေးသားမှုပြောဆိုမှုအရာရာပေါ်မှာထိန်းချုပ်မှုဆိုတာတော့လိုအပ်တယ်။အဲဒီတော့လည်းအဲ့ဒီထိန်းချုပ်မှုကိုတလွဲသုံးပြီးတော့မှတစ်ဖက်မှာလွတ်လပ်စွာရေးသားခွင့်ပြောဆိုခွင့်ကိုသွားပြီးနောက်ရဲဟန်တာသလိုဖြစ်ရင်တော့မဖြစ်သင့်ဘူး။ဒါကြောင့်မလို့66ကကြီးရဲ့လက်ရှိအခြေအနေကတော့လွတ်လပ်စွာရေးသားခွင့်ပြောဆိုခွင့်ကိုလူရင်လူတလူဆွဲပြီးတော့မှပြဿနာရှာလို့ရတဲ့ဥပဒေပုံမှန်လို့ဖြစ်နေတဲ့အတွက်ကြောင့်မလို့ဒါကတော့ချက်ချင်းပြင်မလို့အတွက်အစိုးရကစဉ်းစားသင့်တယ်ကျွန်တော်တို့အဲ့လိုမြင်ပါတယ်ဗ
ျ66ဂါကြီးဆက်သွယ်ရေးဥပဒေပုံမှန်အမြန်ဆုံးပြင်ဆင်ပေးရေးဒီမိုကရေစီအင်အားစုတွေစုပေါင်းပြီးတော့လှုပ်ရှားမှုကူးဆောင်ကော်မတီဖွဲ့ပြီးဆောင်ရွက်နေပါတယ်ဒီလှုပ်ရှားမှုကော်မတီကဦးဆောင်ပြီးလဲလာမယ့် January လမှာရန်ကုန်မြို့မြို့တော်ခမ်းမရှိမှာလူမှုပါဝင်တဲ့လှုပ်ရှားမှုတစ်ခုပြုလုပ်ဖို့ရှိပြီးလွှတ်တော်နဲ့အစိုးရဘက်ကလည်းတင်ပြတောင်းဆိုသွားဖို့စီစဉ်နေကြပါတယ်အခုဆိုရင်လူကြားထဲမှာ66ဂါကြီးကိုဥပဒေကြောင်းအရအချင်းချင်းတရားစွဲလို့ရတဲ့လက်နက်တပ်ဖွဲ့အလွယ်တကူအသုံးပြုလာကြတဲ့အတွက်လွတ်လပ်စွာကွဲလဲပိုင်ခွင့်သဘောထားထုတ်ဖော်ခွင့်တွေအပေါ်အနေအများလာတဲ့အနေအထားဖြစ်တယ်လို့လူခွင့်လှူရှာသူမတ်တင်စာရှင်လေးကြီးကပြောပါတယ
်ဒီ66ဂါကြီးကပြောမှဆိုဒီကိစ္စရမထက်ကလေးကဒါရှိခဲ့တာဆိုပေမဲ့ဒီဆိုရမထက်မှာပုံပြီးအသုံးပြုရများလာတယ်ပေါ့နော်
ြည့်ဆွေးလက်ထံမှာပို့ပြီးတော့အသုံးပြုလာတယ်ဆိုတော့ဒါကြည့်ဆွေးရတဲ့ကိုအလန်းပေါ့နော်ဒါတကျင်းစင်တက်ပြီဒါတကယ်ကိုအနေရှိရဲ့ဥပဒေလိုတော့ဟိုသတိပေးလာသလိုပဲအာတော့အဲ့ပေါ်လဲဆွေးရတဲ့ကဘယ်လိုတုံ့ပြန်မလဲပေါ့နော်ဆွေးရတဲ့ဆိုတော့ဒီကလွတ်တော်အစ်စ်ပေါ့လွတ်တော်စိတ်ကဒီဥပဒေကဒီလိုမျိုးအာဒီလိုဒီကလေးကိုအနေများစွာတက်ရောက်ပြီးတော့သွားလွတ်လပ်ခွင့်လေးကိုဆုံးရှုံးချိန်သားနေရဲ့ဥပဒေဖြစ်တယ်ဆိုတော့နားလည်မိကြပါတယ်ဒီဇန်နဝါရီလထဲမှာတော့ဒီဥပဒေမှာပေါ့နော်ဒီလိုပြီးတော့ခမရှင်မှာထူးခြားမှုလုပ်မယ်ဆိုတော့တခုရှိတယ်လို့တချိန်ထဲမှာလေဒီဘောက်ဒီတရားဥပဒေစိုးမိုးရေးစင်တာနဲ့ဆက်ကတော့ကာကြီးပေါ်မှာဖော်ရံပေါ့ဖော်ရံတဘောမျိုးဒီလိုစိုးမိုးခွဲလုပ်ပါမယ်စိုးမိုးခွဲလုပ်တဲ့ခမရှင်ကတော့ရေဘက်ဖွဲ့စည်းစကားလည်းဝင်ရောက်စဉ်းစားနေမယ်ပေါ့နော်ဒီဥပဒေပညာရှင်တွေနောက်သက်ဆိုင်ရာဒီ20ပညာရှင်တွေ CA ဌာနကအရာရှိတွေနောက်ရေဘက်ဖွဲ့စည်းဒါတွေအဓိကလုပ်နေတဲ့လူတွေပေါ့နော်ဒီလိုပူပေါင်းပြီးတော့ဒါနဲ့ပတ်သက်တဲ့အချင်းချင်းချက်တွေနောက်သူ့ရဲ့သဘောတရားဝါတွေဒါတွေကိုပြည်သူဆက်ကြရတဲ့အပေါ်မှာခြေခံပြီးတော့ဥပဒေကြုံရုံလို့နောက်ဆိုင်ရာတွေကိုပြင်ပြသွားဖို့ပေါ့
အခုဆိုလို့ရှိရင်66ခါကြီးနဲ့တရားဆွဲဆိုခံရတဲ့အမှုတွေမှာတရားဆွဲဆိုခံရသူတချို့ကိုအာမခံပေးတာရှိပြီးတရားဆွဲဆိုခံရသူတချို့ကိုအာမခံမပေးဘဲပယ်ချခဲ့တာမျိုးတွေရှိနေတဲ့အတွက်တရားရေးစီရင်မှုအပေါ်မှာမေးခွန်းထုတ်မှုတွေလည်းရှိနေပါတယ်ဒါကြောင့်66ခါကြီးကိုအသုံးပြုပြီးတော့ဥပဒေကိုလက်တလုံးကျအလွဲသုံးစားလုပ်ပြီးတလွဲလုလာနေတဲ့အနေအထားအပေါ်မှာချက်ချင်းပြင်ဆင်တဲ့နယ်လို့လဲသတင်းစာဆရာကြီးဦးကျော်ရင်မြင့်ကအကြံပြုပါရယ
်လူဝင်လူတို့ဆွဲယူလို့ရတဲ့ချက်အလက်တွေကိုချက်ချင်းပြင်မလို့လိုပါရယ်ဒါကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီမိုကရေစီအစိုးရဆိုတဲ့အစိုးရကို66ကာကြီးကြောင့်မလို့ကိုနည်းနည်းဂုဏ်သတိထိခိုက်ပါလေဒါကြောင့်မလို့လွှတ်တော်မှာဒါကိုအမြန်ဆုံးအရေးကြီးအဆိုတင်သွင်းပြီးတော့66ကာကြီးကိုကျွန်တော်ကတော့တင့်တော်ပြင်သွင်းပြီလို့မြင်ပါရယ
်အရေးအစိုးရလက်ထက်ကနေစလို့66ကာကြီးနဲ့တရားစွဲဆိုခံရမှုကခွနမှုရှိခဲ့ပြီးပြည်ထောင်ခံရသူက5ဦးရှိခဲ့ပါတယ်အခု NND အစိုးရတဲ့လက်ထက်မှာတော့တရားစွဲဆိုခံရတဲ့အမှုပေါင်းက38မှုအထိရှိလာနေပြီဖြစ်ပါတယ်အမှုပိတ်သိမ်းမှုတွေမပါ66ဂါကြီးနဲ့တရားရုံးတင်စွဲဆိုမှုပေါင်းကစုစုပေါင်း45မှုအထိရှိသွားပြီဖြစ်တယ်လို့ဆက်သွယ်ရေးဥပဒေအမြန်ဆုံးပြင်ဆင်ပေးရေးလှုပ်ရှားမှုဦးဆောင်ကော်မတီကလူမှုကွန်ရက်စာမျက်နှာကနေသတင်းထုတ်ပြန်ထားပါတယ်ရှင
်မဆွမွန်ပြောပြခဲ့တာပါရှင်အခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်အစီအစဉ်ကို VOA website လိပ်စာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်အတန်လွှင့်ချိန်ပြီးပြီးချင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာတော့ Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်အခုညနေပိုင်းစီစဉ်ဆုံးသက်ခင်မှာတရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြည်ညာပါအောင်မရှင
်ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကအင်တာနက်ကနေအချက်လက်တွေခိုးယူတာဝင်နှောက်ခဲ့တာတွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားအပေါ်တန်ခတ်ပေးဆမှုတွေချမှတ်ဖို့သမ္မတဥပမာအစိုးရကပြင်နေပါတယ်ပြီးခဲ့တဲ့နေ့တည်းသမ္မတဥပမာလက်မှတ်ရေးထိုးအတည်ပြုထားတဲ့သမ္မတလုတ်ပိုင်ခွင့်အမိန့်ကိုသုံးပြီးရုရှားကိုအမြန်ဆုံးဘယ်လိုအရေးယူမလဲဆိုတာနဲ့ပတ်သက်လို့အင်ဖြူတော်မှအခြေတင်ဆွေးနွေးနေတဲ့အကြောင်းဝါရှင်တန်ပို့သတင်းစာမှာဖော်ပြထားပါတယ်ရုပ်နိုင်ငံအနောက်ပိုင်းကမတိမငြိမ်ဖြစ်နေတဲ့ရှင်ကျန်းဒေသမှာကွန်မြူနစ်ပါတီရုံတရုံကိုတရုတ်နိုင်ငံပိုင်သတင်းဌာနရဲ့အဆိုအဖြစ်အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရတာကြောင့်လူ၄ဦးသေဆုံးသွားပါတယ်။အစ္စလာမ်စစ်သွေးကြွ၄ဦးဟာဗိုလ်တူးတွေကလက်ဖြစ်ဖောက်ခွဲရေးပစ္စည်းတွေနဲ့တိုက်ခိုက်တာကြောင့်လူ၂ဦးသေဆုံးပြီး၃ဦးဒဏ်ရာရသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောတဲ့အကြောင်းစင်ဝါသတင်းဌာနကဖော်ပြပါတယ်။ဖိလစ်ပိုင်နိုင်ငံအလယ်ပိုင်း၄ထိပ်ပြည်နယ်မှာဗိုလ်တူးတွေကအပျော်တမ်းလက်ဝတ်ပွဲတစ်ခုအတွင်းဘုံးနှလုံးပေါက်ကွဲတာကြောင့်လူ32ယောက်ထဲမှနေဒဏ်ရာရသွားတယ်လို့ဖိလစ်ပိုင်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာရသူတွေက16ယောက်ကိုစေကူတမှုခံယူဖို့ဆေးရုံတည်တည်မှတင်ထားပြီးကျန်တဲ့လူတွေကတော့ကုသပေးပြီးတဲ့နောက်ပြန်ဆင်းပေးလိုက်ပြီလို့ပြည်내ရက်တပ်ဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။ IS စစ်သွေးကြော်တွေတင်ထားတဲ့မိုးစုမျိုးသိန်းတိုက်ပွဲဟာသတင်းနှစ်ပတ်ကြာညင်နေခဲ့ပြီးတဲ့နောက်အီရတ်တပ်ဖွဲ့တွေပို့ပြီးတော့ရှေ့တိုးတိုက်ခိုက်နေပါပြီ။အီရတ်အထူးတပ်ဖွဲ့ကြီးတက်တဲ့ဖက်ဒရယ်ရက်တပ်ဖွဲ့တွေဟာဒီကနေ့အစောပိုင်းမှာလေကြောင်းထောက်ကူမှုနဲ့အတူရက်ကွက်၅ခုကိုတိုက်ခိုက်ပါတယ်။လမ်းတွေပေါ်ကနေပောက်ကွဲတံတွေတနက်တံတွေကြားနေရတာနဲ့အများမျိုးအနှံ့အပြားကောင်းကင်မှာမိခိုးလုံးတွေကိုတွေ့ရပါတယ်ခင်ဗျာ
နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာဖြစ်ပါတယ်ရှင်ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်သိန်းဂီတိုက်ဖြစ်ပြီးအတံဖိုင်းအင်ဂျင်နီယာကတော့ Justin Thwaite ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆက်မျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.